စစ်ပွဲတွေရပ်တန့်ရေးငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့ကချင်ခေါင်းဆောင်၃ဦးကိုစစ်တပ်ကအကြီးညိုပြက်စီတယ်ဆိုတဲ့အသေးပြက်မှုပုံမှန်နဲ့တပ်ကတရားစွဲဆိုထားတာကိုခြေဖြတ်ပေးဖို့လျှောက်ထားချက်ကိုပြည်내တရားလွှတ်တော်ကလက်မခံဘဲတရားသူကြီးကဒီကနေ့ပယ်ချလိုက်ပါတယ်။ငြိမ်းငြိမ်းနဲ့စစ်ပေးတင်ပြည်သူတွေအရေးတောင်းဆိုနေသူတွေအပေါ်အခုလိုပြည်내တရားသူကြီးကအမိန့်ချလိုက်တာဟာမြမငြိမ်းချမ်းရေးပေါ်ဆောင်နေမှုနဲ့မြန်မာနိုင်ငံရဲ့တရားစီရင်အပေါ်မေးခွန်းထုတ်เสียဖြစ်နေတယ်လို့တရားစွဲဆိုခံရသူတွေဘက်ကဝေဖန်ပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကတင်ပြပေးပါမယ
်ဟုတ်ပါတယ်ကချင်စီရဲ့ပြိပခါတဲ့ပိတ်မိပြည်သူတွေကဲထုတ်ရင်းနဲ့တိုင်းရင်းဒေသကတိုက်ပွဲတွေအများဆုံးရပ်ဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မနောခွင်းကနေတမျိုးလုံးကိုလှည့်လည်ပြီးတော့ငြိမ်းချမ်းစွာလှည့်လည်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုကိုဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးလမ်းဆောင်ဦးစော်ချန်းနဲ့ဒေါ်နန်ပူတို့ကိုတပ်မတော်ရဲ့ဂုံတိုက်ခါညှို့နှက်အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးရောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယတိုင်းမှုကြီးဒုတိယဘုံမှုကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အသေးဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်မြစ်ကြီးနားမြို့နယ်တရားရုံးမှာသူတို့ကိုဆွဲဆိုထားတဲ့အမှုကမခိုက်လုံတဲ့အတွက်ပလတ်ပေးဖို့ပြည်နယ်လွတ်တော်တရားရုံးအထိတက်ပြီးတော့ရှောက်ထားခဲ့ကြတာကိုပြည်နယ်တရားသူကြီးဘက်ကအမှုကိုခြေဖြတ်ပေးဖို့လက်မခံဘဲပယ်ချကြောင်းအမိန့်စီရင်ချက်ကိုဒီကနေ့ပြည်နယ်လွတ်တော်မှာချမှတ်ခဲ့ပါတယ်ပြည်နယ်လွတ်တော်မှာဦးလန်းဆောင်ဦးစော်ချန်းနဲ့ဒေါ်နန်ပူတို့အတွက်အကျိုးဆောင်ရှင်းနေဖြစ်လိုက်ပါဆောင်ရွက်ပေးသူတော့မြစ်ကြီးနားမြို့နယ်တရားရုံးမှာဦးလန်းဆောင်ရဲ့ရှင်းနေဖြစ်ဆောင်ရွက်ပေးနေသူဖြစ်တဲ့ရှင်းနေဦးမောင်ဆောင်တူက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ရှောက်ထားတဲ့ချက်တွေကအမှုတရားစွဲဖို့မလုံတော့တရားစွဲဖို့ဆိုတာလည်းဒါမညီညွတ်ဘူးဆိုပြီးတော့ကျွန်တော်ကပြည်နယ်လွတ်တော်ကိုအမှုတွေခြေဖြတ်ပေးဖို့တက်တာပေါ့လွတ်တော်ကလည်းလက်ခံတယ်လက်ခံပြီးမှ26လက်ချက်ပြီးခံပြီးတော့ဒီနေ့ကျတော့အမိန်ချတယ်ပေါ့ဗျာအမိန်ချတော့ကျွန်တော်တို့ခြေဖြတ်ဖို့တက်တဲ့ဒီပြင်ဆင်မှုကိုလက်မခံဘူးပေါ့ပတ်လတ်တယ်ပေါ့အတိတ်ကလို့ပေါ့အခုရေတောင်းဆိုဖို့တက်တယ်ပေါ့ဦးဒီရအဲ့လိုတက်နေရဲ့ကြားထဲကနေမှတရားရုံးကကျွန်တော်တို့တက်တဲ့ဟာတွေကိုလက်မခံဘူးပဲတယ်ဆိုတော့ဒါသူတို့ဘိုင်းပေါ့ဒါပေမဲ့သူတို့ပဲတယ်ဆိုပေမဲ့လို့ကျွန်တော်တို့ခံယူတာတော့မားတယ်လို့ကတော့ကျွန်တော်တို့ကလက်မခံသေးဘူးပေါ့အဲ့တော့ပေါ့အဲ့လိုဆိုတော့တကယ်လို့ကျွန်တော်အမှုတည်တယ်ကဆက်ပြီးမှ Supreme Court ကိုတက်ချင်တယ်ဆိုတော့သူတို့ရဲ့စပေါ်ပဲကျွန်တော်အနေနဲ့တော့ရှင်းပြဖို့တောင်းလို့ရှိတယ
်အခုလိုပြည်내လွတ်တော်တရားသူကြီးဘက်ကနေအမှုခြေဖြတ်ပေးဖို့ပယ်ချလိုက်ပြီးဆန္ဒပြသူတွေကိုမျိုးနယ်တရားရုံးမှာစစ်တပ်အရာရှိဘက်ကအမှုဆက်ပြီးတရားစွဲနိုင်ဖို့ဆုံးဖြတ်လိုက်တာဟာသူတို့ပေါ်မတရားစီရင်ချက်ချတာသာဖြစ်တယ်လို့တရားစွဲခံရသူတွေကပြောပါတယ်ရေးကျဲစွာလှုပ်ရှားသူတွေကိုဥပဒေပုံမှန်အမျိုးမျိုးတက်ပြီးဖမ်းဆီးထောင်ချဖို့ကြိုးပမ်းနေတာဟာမြန်မာငြိမ်းချမ်းရေးဖော်ဆောင်နေမှုနဲ့မြန်မာနိုင်ငံတရားစီရင်ရေးပေါ်မေးခွန်းထုတ်စရာဖြစ်လာနေတယ်လို့ဒီဆန္ဒပြမှုတစ်ခုတည်းနဲ့ရဲဘက်ကရောစစ်တပ်ဘက်ကပါနှစ်ကြိမ်တိုင်တိုင်တရားစွဲဆိုခြင်းခံရသူဦးလောက်ဆောင်ကပြောပါတယ
်ဒီလိုမျိုးကျွန်တော်တို့နိုင်ငံတော်အစိုးရဘက်ကနေလက်ရှိတစ်ခုထိရတဲ့အခြေခံပြီးမှတရားစွဲဆိုတဲ့အပေါ်မှာဒီတရားစီကြီးတွေကနေဒီလိုမျိုးဆုံးဖြတ်လိုက်တဲ့အပေါ်တော့ကျွန်တော်တို့ကတော့တော်တော်ဝမ်းနည်းမိပါတယ်မြန်မာတရားစီရင်ရေးအပေါ်မှာပေါ့နော်ဒီအမှုကိုကျွန်တော်တို့မတရားတရားစွဲဆိုခြင်းခံထားရတယ်လို့ပဲကျွန်တော်တို့အဲ့လိုမျိုးပဲယုံကြည်ထားတယ်ဒါဖြစ်လို့ဆိုရင်ကျွန်တော်တို့ကနိုင်ငံတော်ပုံကန္တာလည်းမဟုတ်ဘူးနိုင်ငံတော်အစိုးရကိုဆန့်ကျင်တာလည်းမဟုတ်ဘူးဒီနေ့ရဲ့ဒီသူတွေစစ်ရဲ့မျက်နှာပြင်ထဲမှာသိမိခံထားရတဲ့အတွက်ကြောင့်မို့လူသားချင်းစာနာစောင့်ချမှုအကူအညီနဲ့သူတို့ရဲ့အသက်ကိုအမြန်ဆုံးကြေပြင်ပေးဖို့ကျွန်တော်တို့သိမိဒီသူလူမျိုးရဲ့အတွက်ကျွန်တော်တို့ဆန္ဒထုတ်ဖို့အကူအညီတောင်းတာဖြစ်တယ်နိုင်ငံတော်အစိုးရကိုဒါပေမဲ့လည်းကျွန်တော်တို့ကဒီလိုမျိုးပြည်သူကိုကြေပြင်ဖို့အတွက်ဆန္ဒထုတ်ဖို့တဲ့ဟာကိုကျွန်တော်တို့ကိုရာဇဝတ်မှုနဲ့ကျွန်တော်တို့ကိုဆွဲဆိုတယ်ဆွဲဆိုတဲ့အပေါ်မှာတရားသူကြီးတွေလည်းကျွန်တော်တို့အကူအညီဒီလိုမျိုးဆုံးဖြတ်ပေးတယ်ဆိုတော့ဒါကျွန်တော်တို့ကမြန်မာနိုင်ငံရဲ့လက်ရှိငင်းချမ်းရဲ့ဖြစ်စဉ်အပေါ်မှာတော့လည်းကောင်းနိုင်ငံတော်အစိုးရအနေနဲ့ကြိုးစားနေတဲ့ဒီမြို့သားပြန်လည်ပြည်내ရေးတော်လည်းကောင်းဒါအပေါ်မှာတော့ကျွန်တော်တို့ကတော့ဆက်လက်ပြီးမှလှုပ်ဆောင်သွားရမယ့်အရာတွေကပုံပြီးမှများလာတယ်လို့ပဲကျွန်တော်တို့သိနေမိပါတယ်
တရားစွဲဆိုခံထားရသူ၃ဦးကိုအခုလိုပြည်내လွှတ်တော်ကနေပယ်ချလိုက်ပေမဲ့လို့ပြည်အောင်စုတရားလွှတ်တော်ချုပ်ရုပ်အထိဆက်လက်လျှောက်ထားကြဖို့အခြေအနေပါရှိနေပြီးလာမယ့်ဇူလိုင်လ16ရက်နေ့မှာတော့ကချင်ပြည်내မြစ်ကြီးနားမြို့တရားရုံးမှာအမှုဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့ကုလန်ဆောင်ကပြောပါတယ်
ကျွန်တော်တို့ကအောက်ရုံးမှာလည်းရှင်းနေနေတဲ့ကျွန်တော်တို့ဒီမှုကိုဆက်လက်ပြီးမှရင်ဆိုင်သွားမှာဖြစ်တယ်ဆိုတော့လိုအပ်တဲ့ဥပဒေခွင့်လန်းကိုလည်းပြည်ထောင်စုတရားလွှတ်တော်ဘက်ကလည်းကျွန်တော်တို့တက်တင်တယ်ဆိုရင်ကျွန်တော်တို့ကော်မတီနဲ့အတူဆွေးနွေးတိုင်တင်ပြီးမှဥပဒေရဲ့အရာကျွန်တော်တို့ဆက်လက်အယူခံပေါ့နော်တော်မှာဖြစ်ပါတ
ယ်မြန်မာနိုင်ငံတဝက်တိုက်ပွဲတွေရပ်ဖို့တဲ့စစ်ဘေးသင့်ပြည်သူတွေအရေးရေးရဲရဲလှုပ်ရှားမှုတွေကြောင့်ဆာရပြသူတွေကိုပြီးခဲ့တဲ့မေလကနေစလို့တရားစွဲဆိုခံထားရတဲ့အပူပေါင်းက15ခုဖြစ်ပြီးတော့ရန်ကုန်ဘန်းတလေးပဲခူးနဲ့ကချင်ပြည်နယ်အတွင်းတက်ကြွလှုပ်ရှားသူပေါင်း58ဦးလက်ရှိတရားစွဲဆိုခံထားရတယ်လို့လည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းကသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုမွန်ဆက်သွယ်မေးမြန်းထားတာပါ